ပေါ်စာသည့်ဘေးသစ်တွေထုံငါရဲနေတူစာဟောင်းပီဟောင်းတွေမကွေမပြောက်မတိမကောရေးကအရေးပါတာပါပဲ။ရှေးဟောင်းစာပီဆိုတာကခေတ်သစ်စာပီရဲ့ရေးတောင်းမြင်မဟုတ်လား။ကိုစာပီအရင်အမြစ်ကိုမသိပဲမကျွမ်းပဲခေတ်သစ်စာပီဖန်တီးပါတယ်ဆိုရင်တော့အဲ့ဒီခေတ်သစ်စာပီဟာမြမရှေးဟောင်းစာပီရှေးဟောင်းရင်ကျေးမှုတယံဇာတာတွေမပါတဲ့ခေတ်သစ်စာပီပဲဖြစ်မှာပါပဲ။ဒါကိုနားလေတဲ့စေတနာရှင်တွေပညာရှင်တွေကရှေးဟောင်းစာပီတွေမကြမကြပြန်ဖော်ထုတ်ဖို့စူးစမ်းကြပါတယ်။စူးစမ်းကြတယ်ဆိုပေမဲ့လွယ်တဲ့အလုပ်မဟုတ်ပါဘူး။ခေတ်ပိတ်သက်ကိုရှေးဟောင်းစာပီပဲတစ်စိတ်တစ်ဆောင်ကြည့်မိလားအောင်အားထုတ်တယ်ဆိုတာအင်မတန်ခက်ခဲတဲ့အလုပ်ပါ။အခက်ခဲတွေကြားကကိုပဲစေတနာဝါဒနာအရင်းခံနဲ့ရှေးဟောင်းစာပီတွေဒီဇိုင်းမက်မက်ဖော်ထုတ်ပေးနေတဲ့ရှေးဟောင်းစာပီသူတေတီဦးထွန်းကြီးရဲ့စာအုပ်သစ်သုံးအုပ်ဒီနှစ်ထဲမှာထွက်လာတော့ဝမ်းသာရပါတယ်။အဲ့ဒီသုံးအုပ်က1အေးချင်းကဗျာလောကနှင့်အေးချင်းတင်ညွန့်ပေါင်း2အေးချင်းကဗျာစစ်တမ်းနှင့်အေးချင်းတစ်ပရိသာ3ညောင်ရမ်းခေစားဆိုးဝင်းကြီးပရိသာရာဇာစာအုပ်တို့ပါပဲအေးချင်းကဗျာဆိုရာဟာတာမန်ချင်ရင်တော့မလောက်เสียမဟုတ်ပါဘူးရေမြင့်ရှင်ဘရင်ထီးဖျားရဲ့ရင်သွေးတော်တွေအတွေ့ဖွဲ့ထားတဲ့စာတွေထီးနဲ့နန်းနဲ့သင်ပြီးဖုံးတော်ဝဲတွေဒင်းချမ်းပြနေတဲ့စာတွေပဲဟာစစ်ပွဲတွေအလီလီအောင်နိုင်ခဲ့တဲ့ဘိုးတော်ဘေးတော်တွေရဲ့လက်ယုံဆွဲပြခဲ့ပုံတွေပါတာမို့ဇာတိမန်ဟာရီလို့ဆိုကြပေမဲ့တကယ်တမ်းစစ်ကြည့်တော့နိုင်ငံတော်ဇာတိမန်ပြည်သူဇာတိမန်မဟုတ်ပါဘူးမင်းဆက်ကလေးတစ်စက်လောက်ရဲ့လက်ယုံမှန်တက်ပြတဲ့အဆင့်လောက်ပဲရှိတယ်လို့ဆိုရမှာပါအဲ့ဒီအချက်တွေမှာအလေးမမူလောက်ပေမဲ့အေးချင်းမှာဒီထက်ကြီးမားတဲ့စာပေတန်ဖိုးတွေရှိနေပါတယ်အဲ့ဒါကမြမသမိုင်းသူတေသနာအတွေ့တန်ဖိုးကြီးတာမြမယဉ်ကျေးမှုအမွေအနှစ်တွေဌာပနာရေးဖွဲ့ထားတာစာပေအဖွဲ့အနှွဲ့အလင်းကားအဆင့်တန်းရှိတာအဲ့ဒီလိုတောင်းတွေကကြည့်ရင်အေးချင်းဟာချစ်စရာတန်မိုးထားစရာကဗျာတမျိုးပါလွယ်လွယ်နဲ့ဟိလူရှုဥပိ္ပခပြုပြစ်လိုက်ရမယ်စာမျိုးမဟုတ်ပါဘူးအေဂျင့်တဲ့ကဗျာနဲ့ဆိုင်တဲ့စာအုပ်နှုတ်ထုတ်ဝေလိုက်နိုင်တဲ့အတွေ့ဆရာကိုလေးစားမိပါတယ်ဆရာရင်ကထုတ်ခဲ့တဲ့အေဂျင့်ဟောင်းစာအုပ်ရဲ့အခုအစ်စ်ထုတ်လိုက်တဲ့အေဂျင့်တဲ့စာအုပ်နှုတ်ရဲ့ပေါင်းလိုက်ရင်မြမအေဂျင့်လေးလာရေးအတွေ့အထောက်ကူပစ္စည်းအတော့ကိုပြည့်စုံသွားပါပြီအခုနှစ်အုပ်မှာကဆရာရှာလို့ဖွေလို့ရနိုင်သမျှအေဂျင့်တဲ့တွေအကုန်အစင်ထည့်ထားလို့ပါပဲအေဂျင့်တဲ့ပေါင်း35ဆောင်ကိုသာတအုပ်ထဲစုပေါင်းရိုက်နှိပ်လိုက်ရင်စာအုပ်ကြီးကတိတ်ထူသွားမှာဆိုတော့တအုပ်ကိုညွန်ပေါင်းနောက်တအုပ်ကိုပဒေသာလို့အမည်ပြီးကြပေးပြီးနှစ်အုပ်ခွဲထုတ်လိုက်တာပါပဲဆရာစေတနာကဒီမာရင်မရက်ပါဘူးအေဂျင့်တွေစုစည်းပေးုံလောက်နဲ့အားမရပါဘူးအေဂျင့်နဲ့ပတ်သက်လို့သူ့လေလာထားမိသမျှစာဖတ်သူကိုပြောပြချင်ပါသေးတယ်ဒါကြောင့်အေဂျင့်တဲ့ညွန်ပေါင်းစာအုပ်မှာအေဂျင့်ကဗျာလောကဆိုတဲ့ခေါင်းစဉ်နဲ့အေဂျင့်တဲ့ပဒေသာစာအုပ်မှာအေဂျင့်ကဗျာစစ်တမ်းဆိုတဲ့ခေါင်းစဉ်နဲ့သူတေသနာစာရီဖြည့်ဆွတ်ထားပါတယ်ဆရာအစိုးရကိုသဘောတူရင်လဲယူကြဖို့သဘောမတူရင်လဲပြန်လည်ဆွေးနွေးဝေဖန်နိုင်တဲ့စာရန်တွေပါပဲတွေးသိထားပြီးစိတ်ဝင်စားစရာအချက်တွေကိုအဲ့ဒီသူတေသနာစာရီမှာဖတ်ရမှာပါအလားတူပဲညောင်ရမ်းခေစာဆိုဝင်းကြီးပြေတာရာစာစာအုပ်ကမြမစာပီလောကအတွေ့လိုအပ်နေတဲ့စာတအုပ်ပါပဲရာဒူးကတာဝင်းကြီးပြေတာရာစာရေးတဲ့စာရီကလက်လုံလက်စာပြည်သူတွေရဲ့ဘဝတခါပြုတ်ကြပြားတွေရေးပြန်တော့လေရှေးကယဟန်စာဆိုတွေရေးရိုးရေးစင်နောက်မလိုက်ဖဲဇေမေပနာတဝိထုအနုရွာတွေကိုပဲအာယုံညွတ်ခဲ့တဲ့စာဆိုဒီလိုထူးခြားတဲ့စာဆိုရဲ့တိမ်မြုပ်နေတဲ့စာတွေလဲဖော်ထုတ်ဖို့ကောင်းတာအမှန်ပါပဲအခုအဲ့ဒီတာဝန်ကိုဆရာဦးထွန်းကြီးကယူလိုက်ပြန်ပါပြီဂီတစာပေကတန်တန်အနုစာပေကတန်တန်နှစ်ပိုင်းခွဲပြီးပြထားပါတယ်ဂီတစာပေမှာတော့ကြိုးတခြင်းတွေတခြင်းကန်တွေတရားပွဲတွေစသဖြင့်ပေါ့အနုစာပေမှာတော့ယတုကပြားတွေပြိုကျူးပြုတ်ငယ်တွေပေါ့ပြိုစာရီထဲမှာရှာရှာပါပါပြုတ်နှစ်ဆောင်ကိုဖတ်ရမှာပါတစ်ဆောင်ကမနီကဲပြူမနီကဲကိုပြားဆက်စာအဖြစ်သာလူသိများတာမဟုတ်လားမနီကဲပြူကိုတော့တိသူကခက်ရှာရှာပါနောက်တစ်ခုကယိုဒီယာတန်ရောက်ပြူဒီပြူကိုလည်းနမဲသာကြားပူးပြီးပြုတ်စာကိုကိုတွေ့ဘူးတဲ့သူကရှားပါလိမ့်မယ်အခုဆရာကစာကိုကိုပါဖော်ထုတ်ပေးထားပါသည်အေဂျင့်စာအုပ်တွေမှာနီးတူပဲဆရာကသူတွေ့ထားတာလေးတွေကုံညမ်းတက်တက်ပေးယုံနဲ့ပြီးမသွားပါဘူးဒီစာအုပ်မှာဝင်းကြီးပေတာရာစာနဲ့ပတ်သက်လို့စင်ငင်းစရာတွေအများအပြားသူတေသနာပြုပြထားပါတယ်အထူးသဖြင့်ကဝင်းကြီးပေတာရာစာအနေဆာရောက်တဲ့နေရာအများလက်ခံထားတာကဝင်းကြီးပေတာရာစာတညင်မှာအနေဆာရောက်တယ်လို့လက်ခံထားတာပါဝင်းကြီးရဲ့ကူတညင်မှာရှိတယ်လို့လည်းမှတ်ထင်ထားတာပါအခုဆရာကဝင်းကြီးပေတာရာစာအနေဆာရောက်တာဟာတညင်မှာမဟုတ်ဘဲစားမလောက်မှာဖြစ်တဲ့အကြောင်းအထောက်ထားပြလိုက်ပါပြီဒါပေမဲ့စားမလောက်ဆိုတဲ့အရက်ကပဲမှာလေဆက်လက်စူးစမ်းဖို့လိုပါသေးတယ်တည်သူရှိရင်ဖော်ထုတ်အသိပေးဖို့ကိုဆရာကအကူအညီတောင်းခံထားပါတယ်အစအဦးပိုင်းမှာပြောခဲ့သလိုပဲအခုလို ရှေးဟောင်းစာပေတွေကိုပြန်ဖို့ထုတ်ဖို့ဆိုတာမလွယ်ပါဘူး။ငွေကြေးအကျိုးမြတ်ရဖို့ခဲရင်တော့ဒီတအုပ်ထုတ်ပြီးနောက်တအုပ်ဆက်ထုတ်ဖို့ဘယ်လွယ်ပါမလဲ။ဒီအတွက်ထွန်ဖောင်ဒေးရှင်းကိုကျေးဇူးတင်စရာကောင်းလာပါတယ်။ဝယ်အားမလိုက်လို့ငွေကြေးအကျိုးမြတ်မရပေမယ့်ထွန်ဖောင်ဒေးရှင်းကပေးတဲ့စာပေစုကိုသူ့စာအုပ်6အုပ်က6နှစ်စွတ်ကူးလိုက်နိုင်ပါတယ်။စာပေစုကရတဲ့ငွေကြေးကိုနောက်တအုပ်စာအုပ်တွေအတွက်သုံးနိုင်တာပေါ့။ဒီလိုနဲ့ဆရာရဲ့သူတေသနအလုပ်စာအုပ်ဖြန့်တဲ့အလုပ်ကလဲပတ်နေခဲ့တာပါ။ဒါပေမဲ့နှစ်တိုင်းစုချင်းမြင့်ပါမယ်လို့သက်ဆိုင်ရာဖောင်ဒေးရှင်းကဘယ်အာမခံနိုင်ပါမလဲ။စုမရနိုင်တော့တဲ့အခါစာအုပ်ထုတ်ဝေရေးမှာအခက်ကြီးကြုံရပြီပေါ့။ဆရာအခက်ဟာရှေးဟောင်းစာပေရဲ့အခက်ပါပဲ။အဖို့တန်ရှေးဟောင်းစာပေတော်တော်များများဆုံးဆုံးမြုပ်သွားနိုင်ပါတယ်။ဒီအန္တရာယ်ကိုတဦးရင်းနဲ့မကာကွယ်နိုင်ပါဘူး။ငွေကြေးတက်နိုင်တဲ့အဖွဲ့အစည်းတွေရောနိုင်ငံတော်အစိုးရကရောဂရုတမထားကြရင်ကောင်းလီစွာလို့အောက်မိမိကြောင်းမှာစားပေးမြင့်ပြီးလူမျိုးတင်ပါစေ။